မင်းညဖုန်းနဲ့ပဲဖြစ်ဖြစ်ကွန်ပျူတာနဲ့ပဲဖြစ်ဖြစ် Wi-Fi ကိုသုံးတယ်မလားဗျာ
သုံးတာပေါ့အများအားဖြင့်ဖုန်းနဲ့အင်တာနက်ကိုသုံးတယ်ဆိုရင်ကိုယ့်ဖုန်းရဲ့တလားစာ data သုံးလို့ရတဲ့ပမာဏကိုထွေတာဖို့အတွက်ဒီ Wi-Fi ရတဲ့နေရာတိုင်းမှာ Wi-Fi နဲ့ပဲသုံးတာများတာပဲဘာဖြစ်လို့လဲရှင်
။အော်ဒီလိုပါ Wi-Fi သုံးတဲ့လူတွေအတွက်ကိုယ့်ဖုန်းဒါမှမဟုတ်ကွန်ပျူတာတွေကိုမတမာသူတူက Wi-Fi ဆက်သွယ်ချက်ကနေတဆင့်ခိုးဝင်လို့ရတဲ့အားနည်းချက်တခုရှိတယ်ဆိုတာပြီးခဲ့တဲ့ပတ်ကပဲသတင်းတွေထွက်လာလို့လေ
။အော်အဲ့ဒါကြားလိုက်တယ်ရှင်။ Crack attack ဆိုတာလေ Belgium ကသူတေတီ2ဦးစတွေ့ပြီးတော့ထုတ်ရေးလိုက်တာနဲ့အင်တာနက်ဆက်သွယ်ရေးလောကမှာအတော်လေးလှုပ်လှုပ်ခက်ခက်ဖြစ်သွားခဲ့တာပဲ
ဟုတ်တယ်ဗျဘယ်လ်ဂျီယံနိုင်ငံ KU Leuven တက္ကသိုလ်ကသုတေသီတွေဖြစ်တဲ့ Matthew van Hoff နဲ့ Frank Pearson တို့က Wi-Fi အင်တာနက်ဆက်သွယ်ရေးမှာလုံခြုံရေးပိုင်းအားနည်းချက်ရှိနေတာကိုတွေ့ခဲ့ကြတာ Crack ဆိုတာကတော့ Key Reinstallation Attack ဆိုတာရဲ့အတူကောက်စာလုံးပါပဲပြောရရင်တော့ Wi-Fi ဆက်သွယ်ရေးတွေမှာရှိနေတဲ့လုံခြုံရေးပိုင်းအားနည်းချက်တခုကိုဟက်ကားလို့တီးကြတဲ့မတမာသူတူဦးကဒီ crack နီလန်းကိုသုံးပြီးတော့ကိုယ့်ရဲ့ဖုန်းဒါမှမဟုတ်ကွန်ပျူတာတွေကအချက်လက်တွေကိုခိုးယူလို့ရတဲ့သဘောပေါ့
ဒါကအတော်အန္တရာယ်ကြီးတာပဲကိုကျော်သိရေကိုယ့်ရဲ့ဖုန်းထဲမှာပဲဖြစ်ဖြစ်ကွန်ပျူတာထဲမှာပဲဖြစ်ဖြစ်ဘဏ်နဲ့ဆိုင်တဲ့အချက်လက်တွေ credit card နဲ့ဆိုင်တဲ့အချက်လက်တွေ password တွေနောက် chat တင်မှာပြောထားတာတွေ email တွေဓာတ်ပုံတွေစတဲ့အရေးကြီးတဲ့ပုံကိုယ်ရေးအချက်လက်တွေကရှိနေတာလေဖုန်းတွေကွန်ပျူတာတွေတဲကို Wi-Fi ကတဆင့်ခိုးဝင်လို့ရပြီဆိုမှတော့အဲ့ဒီအချက်လက်တွေအကုန်လုံးကိုခိုးယူလို့ရပြီပေါ့အ
ဲ့ဒီလိုကိုယ့်ရဲ့အချက်လက်တွေကိုခိုးယူလို့ရရုံနဲ့မဟုတ်သေးဘူးဗျကိုယ့်ရဲ့ဖုန်းတို့ကွန်ပျူတာတို့ကို Android ပေးနိုင်တဲ့ malware တို့ ransomware တို့စတဲ့မကောင်းဆိုးရွား software တွေကိုထည့်လိုက်ပြီးပိုပြီးဒုက္ခပေးနိုင်နေတယ်ဒါကြောင့်လဲ Internet နည်းပညာလောကကြီးတစ်ခုလုံးအတော်လေးထိတ်လန့်ပြီးလိုအပ်တဲ့သတင်းအချက်လက်တွေအကာအကွယ်တွေချက်ချင်းလို့ထုတ်ပေးခဲ့ကြတာပဲ Wi-Fi ချိလို့ရတဲ့ဘယ်လိုမျိုးတကူရေသုံးအိမ်သုံးပစ္စည်းမဆိုဒီအားနည်းချက်ရှိနေနိုင်တာမလားမြန်မာရှင်တွေပြောရဆိုရင်ဖြင့်လက်ရှိဒီကမ္ဘာလုံးမှာသုံးနေကြတဲ့ Operating System OS တွေအားလုံးမှာဒီ Android ရှိနေတယ်လို့ဆိုတယ် Linux OS ကိုသုံးတဲ့ပစ္စည်းတွေနဲ့ Android OS version 6.0 ဒါမှမဟုတ်ဒီတဲ့မြင့်တဲ့ version ကိုသုံးတဲ့ပစ္စည်းတွေအထူးသဖြင့် Android ရှိတယ်လို့ဆိုတယ်ဗျဒီအချက်အရဆိုရင်Android OS 3နဲ့ဖုန်းနဲ့ကွန်ပျူတာ40ရာခိုင်နှုန်းကျော်အတွက် Android ရှိတဲ့သဘောပဲ
။သတင်းတွေထဲမှာတွေးလိုက်တော့ကတော့ Microsoft ကချက်ချင်းပဲသူ့ရဲ့ Windows OS 3ပစ္စည်းတွေအတွက်လုံခြုံရေးပိုင်းအဆင့်မြင့်မှု update ထုတ်ပေးခဲ့ပါတယ်။နောက်ဒီ Apple ကုမ္ပဏီကလည်းသူတို့ထုတ်တဲ့ပစ္စည်းတွေအားလုံးမှာဒီအားနည်းချက်ကိုပြင်ဆင်ထားပြီးဖြစ်ပြီးတော့နောက်သတင်းပတ်အနည်းငယ်အတွင်းမှာအားလုံးအတွက် update ထုတ်ပေးမယ်လို့ပြောထားပါတယ်။ဒါပြင်ဖြစ်နိုင်တဲ့အချိန်တိုင်းမှာ Ethernet cable ကိုသုံးပြီး Internet ကိုချိတ်ဆက်သုံးဆွဲဖို့အကြံပေးကြတာတွေကိုလည်းတွေ့လိုက်တယ်လေမလိုအပ်တဲ့အချိန်မှာ Wi-Fi ကိုချိတ်မထားဘဲနဲ့ပိတ်ပစ်ထားဖို့အကြံပေးထားတာမျိုးကိုလည်းသတိထားမိလိုက်တယ်ရှင်ပြီးတော့ဒီ mobile phone လိုပစ္စည်းတွေကို update လုပ်တာကလည်းလူတိုင်းအဆင်ပြေပြေလုပ်နိုင်ကြတာမဟုတ်တော့အဲ့ဒီလိုအကြံမျိုးကလည်းအသုံးဝင်တန်ကောင်းပါရဲ့လေ
Wi-Fi နည်းပညာဆိုင်ရာကုမ္ပဏီရာပေါင်းများစွာကိုကူစားပြုတဲ့ Wi-Fi Alliance ဆိုတဲ့အဖွဲ့ကတော့ကို software ကို update လုပ်လက်ယူနေ Android ကိုဖြည့်ရှင်းနိုင်တယ်လို့ပြောပါတယ်။သူတို့အဖွဲ့ဝင်ကုမ္ပဏီတွေကိုလည်းသုံးဆွဲသူတွေအတွက် security update တွေဖြစ်နိုင်သမျှအမြန်ဆုံးထုတ်ပေးဖို့အကြံပေးတိုက်တွန်းခဲ့ပါတယ်။ကုမ္ပဏီအများစုကလည်းအဲ့ဒီလို update တွေချက်ချင်းလို့ထုတ်ပေးခဲ့ကြတာပါပဲ
။ဒါကြောင့်လည်းဒီ crack တိုက်ခိုက်မှုခံရနိုင်တယ်ဆိုတာသူတေတီတွေပြောခဲ့ပေမဲ့တကယ်တမ်းကြီးကြီးမားမားတိုက်ခိုက်ခံရတဲ့သတင်းမျိုးတွေမထွက်ခဲ့တာထင်ပါရဲ့ကံကောင်းတယ်လို့ဆိုရမလားပဲကိုကျော်သိန်းကြီ
း crack ကိုစပြီးဖော်ထုတ်ခဲ့တဲ့သူတေတီနှစ်ဦးတည်းကတဦးဖြစ်တဲ့ van hoff ကတော့ crack နီလန်းကိုသုံးပြီးတိုက်ခိုက်ခံရဖို့ဘယ်လောက်တောင်အားနည်းချက်ရှိနေတယ်ဆိုတာကိုတက်တည်ပြခဲ့ပါတယ်ဒါပေမဲ့လည်းဒီနီလန်းနဲ့တိုက်ခိုက်တာမျိုးတွေတကယ်တမ်းရှိနေသလားဆိုတာကိုတော့သူ့အနေနဲ့စမ်းစစ်နိုင်တဲ့အနေအထားမရှိဘူးလို့သူ့ရဲ့ website မှာသတိပေးထားပါသေးတယ်
။ဘယ်လိုပဲဖြစ်ဖြစ် Wi-Fi သုံးသူတွေအနေနဲ့သတိဆိုတာပိုတယ်မရှိရအောင်ကြိုတင်ကာကွယ်ထားတာတော့အကောင်းဆုံးပါပဲ။ကိုယ့်ရဲ့ smartphone, tablet နဲ့ laptop computer တွေက OS တွေအတွက် update တွေရပြီဆိုတာနဲ့ချက်ချင်းလုံးတင်ပါတယ်။ဖြစ်နိုင်မယ်ဆိုရင် Wi-Fi ချိတ်ပေးတဲ့ကိုယ့် internet router ရဲ့ firmware ကို update လုပ်ဖို့လည်းအကြံပေးထားကြပါတယ်။
ဒ ီခေတ်မှာကနေရာတကာအင်တာနက်ဖြစ်နေတယ်လို့ Wi-Fi ကိုအသုံးပြုတာကလည်းတိတ်ကိုကျေပြန့်လာနေတာဆိုတော့အခုလိုတိုက်ခိုက်ခံရနိုင်ခြင်း Android မျိုးကိုအထူးပဲသတိထားသင့်ပါတယ်။ Mobile phone, tablet နဲ့ laptop တွေကိုသုံးစွဲသူတွေအနေနဲ့လေဆိပ်တို့၊ကုန်တိုက်တို့၊စားသောက်ဆိုင်တို့coffee ဆိုင်တို့မှာအခမဲ့ပေးထားတဲ့ wifi ကိုအသုံးပြုမယ်ဆိုရင်အထူးပဲသတိထားသင့်ပါတယ်
။ဟုတ်ပါတယ်။ခင်မီနီးပညာတွေကလူတွေရဲ့နေတတူဝနေထိုင်လုပ်ကံရတာတွေကိုအရင်တုန်းကတည်းကပိုပြီးအဆင်ပြေပြေဖြစ်အောင်လုပ်ပေးနိုင်တယ်လို့မတမာသူတွေကလည်းအန်ဒီရပေးနိုင်တဲ့အားနည်းချက်တွေကလည်းအမြဲလိုလိုရှိနေတာမို့မပြတ်သတိရှိနေသင့်ပါတယ်ရှင်
။ computer virus နဲ့ပတ်သက်ရင်တော့ virus အသစ်ထွက်လာပြီးတိုက်ခိုက်ခံရပြီးမှအဲ့ဒီ virus ကိုနှိမ်နင်းနိုင်တဲ့ antivirus ကိုထုတ်လို့ရတာမို့ကိုကိုရိုင်းရဲ့အသည့်တတိနဲ့သာ Android ကိုကြိုတင်ကာကွယ်နိုင်မှာဖြစ်ကြောင်းပါခင်ဗျာ။